မြောက်ကိုရီးယားရဲ့နျူကလ িয়ার စစ်ဆင်ရေးဖြတ်သိမ်းရေးအမေရိကန်ရဲ့တောင်းဆိုမှုကြောင့်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့တွေ့ဆုံမဲ့အစီအစဉ်ကထွက်ကောင်းထွက်ဖို့မြောက်ကိုရီးယားကချင်းချောက်လိုက်ပြီးနောက်မှာပဲထိပ်သီးတွေ့ဆုံမှုဖြစ်မြောက်ရေးတောင်ကိုရီးယားကကြိုးပမ်းနေပါတယ်။အပြန်အလှန်လေးစားမှုတွေနဲ့ထိပ်သီးဆွေးနွေးပွဲအောင်မြင်မြင်ကျင်းပနိုင်ရေးတောင်မြောက်ကိုရီးယားနဲ့အမေရိကန်တို့ကြားဆက်သွယ်ရေးနည်းလမ်းပေါင်းစုံနဲ့အနီးကပ်ညှိနှိုင်းနေကြောင်းတောင်ကိုရီးယားမျိုးသားလူညီကောင်စီကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါ။နျူကလ িয়ার နဲ့တဲ့ကိုတစ်ဖက်သက်ဖြတ်သိမ်းမှုအမေရိကန်ကဆက်လက်တောင်းဆိုနေမယ်ဆိုရင်မြောက်ကိုရီးယားအနေနဲ့ထိပ်သီးဆွေးနွေးပွဲမှာပါဝင်ရေးပြန်လည်စဉ်းစားမယ်ကြောင်းမြောက်ကိုရီးယားဒုတိယနိုင်ငံချားယွန်ကြီးကင်ချေးကွန်ကမနေ့တုန်းကပြောဆိုလိုက်ပြီးနောက်မှာပဲဇွန်လ12ရက်နေ့စင်ကာပူနိုင်ငံမှာတွေ့မယ်အစီအစဉ်လည်းမရင်မရဖြစ်နေပါတယ်။သမ္မတထရန့်ကတော့ထိပ်သီးဆွေးနွေးပွဲစီစဉ်နဲ့ထားရတဲ့ဖြစ်မဖြစ်ဆိုတာအမေရိကန်ကိုအကြောင်းကြားရမျိုးမရှိသေးတဲ့ကြောင်းမနေ့နောက်ပိုင်းမှာပဲသတင်းတောက်တွေကိုပြောပါရယ်။ဖြစ်လာမယ့်အခြေအနေတွေကိုစောင့်ကြည့်သွားမှာဖြစ်သလိုအချိန်ကစကားပြောလိမ့်မယ်လို့လည်းအင်ဂျီရောမှာသမ္မတထရန့်ကပြောခဲ့တာပါ။နျူကလ িয়ার နဲ့ဖြစ်သိမ်းရေးမြောက်ကိုရီးယားကိုဆက်လက်တောင်းဆိုသွားမှာဖြစ်ကြောင်းလည်းပြောဆိုသွားပါရယ်။သမ္မတအင်ဂျီရောပြောခွင့်ရဆာဟက်ဘီဆန်ဒါစ်ကတော့သမ္မတအနေနဲ့အချိန်နဲ့ဆွေးနွေးညှိနှိုင်းမှုပြင်ဆင်ထားပေမဲ့စီစဉ်ပြက်ခဲ့မယ်ဆိုရင်တော့မြောက်ကိုရီးယားအပေါ်အပြင်းထန်သောစီးပွားရေးပိတ်ဆို့တံခတ်မှုတွေချမှတ်ပြီးဖိအားပေးသွားမယ်အကြောင်း Fox News သတင်းဌာနကပြောဆိုထားပါရယ်။